Welcome to the Voice of America in Burmese.
ဒီမှာကြားကြမှာခင်ဗျာ American Bureau of Washington DC မြို့တော်ဗီဒီယို American သံကနေ August 23ရက်နေ့ဦးနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းလုံးပြီးတော့32 32 52နဲ့ဒိုင်းလမီတာ190တို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလည်းနေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နိုင်အောင်အသက်12နှစ်နဲ့အထက်ကလေးတွေအနေနဲ့လူကြီးတွေလိုပဲနှာခေါင်းစီးမျက်နှာဖုံးတွေတက်တင်ပြီးအသက်6နှစ်ကနေ17နှစ်ကြားကလေးတွေအနေနဲ့လည်းကူးစက်မှုအန္တရာယ်အရလိုအပ်သလိုနှာခေါင်းစီးတွေတက်တင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO နဲ့ကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အဖွဲ့တို့ကပြောလိုက်ပါတယ်အသက်နည်းနည်းကြီးတဲ့ကလေးတွေဟာကလေးငယ်တွေထက်ယောဂကူးစက်ပြန့်နှံ့မှုတွေကိုပိုပြီးတော့ဖြစ်စေနိုင်တယ်လို့အဲ့ဒီနှစ်ဖွဲ့ကပြောပါတယ်ကလေးတွေအနေနဲ့ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကိုဘယ်လိုဖြစ်စေနိုင်ကြလဲဆိုတာကိုသူတို့ကိုနားလည်အောင်သေချာရှင်းပြဖို့လိုတယ်လို့လည်းဆိုပါတယ်အသက်ရွယ်ကြီးတဲ့ကလေးတွေနှာခေါင်းစီးတွေတက်ရမယ့်အခြေအနေတွေမှာတခြားလူတဦးနဲ့တမီတာလောက်အကွာမှာရှိနေခြင်းအတွင်းနဲ့ဗိုင်းရပ်စ်ကူးစက်မှုတွေမြင့်တက်နေတဲ့လူမှုအတိုင်းဝိုင်းတွေအတွင်းမှာဖြစ်တယ်လို့ WHO နဲ့ UNICEF အဖွဲ့တွေကတောက်ကြနေကပြောပါတယ်ငယ်တဲ့ကလေးတွေအတွက်တော့မိဘတွေကကိုယ့်ရဲ့ကလေးအနေနဲ့နှာခေါင်းစည်းရှိမရှိနှာခေါင်းစည်းကိုကောင်းကောင်းအသုံးပြုတတ်မပြုတတ်ကိုယ့်ဧရိယာတစ်ဝိုက်မှာကူးစက်မှုဘလောက်ရှိမရှိဆိုတာနဲ့လူကြီးတွေစီကလုံလောက်တဲ့ကြီးကျယ်ကိုကက်မှုစတာတွေကိုစဉ်းစားသင့်တယ်လို့ပြောပါတယ်ဒါပေမဲ့အသက်9နှစ်အောက်ကလေးတွေကတော့နှာခေါင်းစည်းတွေမဖြစ်မနေတတ်ဖို့မလိုဘူးလို့လည်းပြောပါတယ်ကမ္ဘာ့မှာဗိုင်းရပ်စ်ကူးစက်မှုရေအတွက်ဟာ 23.1 တန်းကျော်နဲ့သေဆုံးသူ 8 သိန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာအစနိုင်ငံတွေဘက်မှာတော့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ3သန်းကျော်သွားပြီဖြစ်ပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ6900ကျော်နဲ့သေဆုံးသူ912ယောက်ရှိခဲ့တာကြောင့်ယောဂကူးစက်သူဦးရေဟာ3သန်းနဲ့4400ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အိန္ဒိယနိုင်ငံဟာအမေရိကန်နဲ့ဘရာဇီးပြည်နယ်ကောင်မှာဗိုင်းရပ်စ်ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပြီးတော့သေဆုံးသူစုစုပေါင်းဟာ5600ကျော်နဲ့သေဆုံးမှုမှာတော့သေဒုတ်ထအများဆုံးနိုင်ငံဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူ398ယောက်ရှိတဲ့အတွက်ကူးစက်မှုတွေရာနဲ့ချီဖြစ်တာ10ရက်သက်တမ်းရှိသွားပြီဖြစ်ပါတယ်။ကူးစက်မှုတွေပြန်တိုးလာနေတဲ့အတွက်ယောဂကူးစက်မှုဆိုးဆုံးဖြစ်ခဲ့တဲ့ပြီးခဲ့တဲ့ຫນွေဥပေါက်ကာလကယောဂကူးစက်မှုနှုံးလောက်နီးနီးဖြစ်လာနေပြီးတနိုင်ငံလုံးအတိုင်းအတာနဲ့ကံယောဂပြန်ဖြစ်ဖို့နည်းနည်းပဲလိုတော့တယ်လို့ယောဂကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကပြောပါတယ်။ကူးစက်မှုတွေကနိုင်ငံတော်ပြည်နယ်ဒေသ18ခုလုံးမှာတိုးလာနေတယ်လို့လည်းသူကပြောပါတယ်။ဩစတြေးလျနိုင်ငံဗစ်တိုးရီးယားပြည်နယ်မှာတော့ဒီနေ့မှာကူးစက်သူ108ယောက်နဲ့သေဆုံးသူ19ယောက်ရှိပါတယ်။ဒါကြောင့်သေဆုံးသူစုစုပေါင်းကအခုဆိုရင်ဗစ်တိုးရီးယားပြည်နယ်က415ယောက်ပါဝင်တိုင်းနိုင်ငံလုံးမှာ400ယောက်ရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကရောဂါကာလအတွင်းအမေရိကန်မှာလာမဲ့လူမာလာကြောင့်ကျင်းပမဲ့သမ္မတရွေးကောက်ပွဲကိုစားလိုက်ကနေမဲပြေးတာတွေစံချိန်တင်လောက်အောင်များပြားလာနိုင်တာကြောင့်ဒါကိုပြင်ဆင်တဲ့အနေနဲ့စားလိုက်လုပ်ငန်းကိုအမေရိကန်ဒေါ်လာ25ဘီလီယံအကူအညီပေးဖို့ဒီမှာဥပဒေတရက်ကိုအောက်လွတ်တော်ကဇနီးနေ့ကအတည်ပြုလိုက်ပါတယ်။အောက်လွတ်တော်မှာမနေ့ကမဲခွဲရာမှာထောက်ခံမဲ158မဲ၊ကန့်ကွက်မဲ150နဲ့အတည်ပြုခဲ့တာဖြစ်ပြီးတော့ဒီရေးပေါ်ဥပဒေကိုအတည်ပြုလိုက်တဲ့အတွက်စားရိုက်လုပ်ငန်းမှာအပြောင်းလဲလုပ်ထားတာတွေကိုမူလအတိုင်းပြန်ထားလာနိုင်ပါတယ်။စားရိုက်လုပ်ငန်းမှာအပြောင်းလဲတွေလုပ်ခဲ့တာကြောင့်နိုင်ငံတော်စာပို့လုပ်ငန်းတွေမှာတောင်းလေးချက်ညာတာတွေဖြစ်ခဲ့တာပါ။အောက်လွတ်တော်မှာတည်ပြုခဲ့တဲ့ဒီဥပဒေကြမ်းကိုသမ္မတ Trump ရဲ့ Republican အမတ်နရာဇင်ကျော်ကထောက်ခံခဲ့တာဖြစ်ပြီးတော့အထက်လွတ်တော်မှာဆက်ပြီးတော့မဲခွဲသွားမှာဖြစ်ပါတယ်။သမ္မတ Trump ကတော့တကယ်လို့အထက်လွတ်တော်ကအတည်ပြုခဲ့ရင်လည်းသူ့အနေနဲ့ဗီဒီယိုသုံးသွားမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ American စားရိုက်လုပ်ငန်းရဲ့အကြီးအကဲ Louis DeJoy ကပြီးခဲ့တဲ့ဇွန်လကတာဝန်ယူချိန်ကစပြီးစားဖို့လုပ်ငန်းတွေမှာအပြောင်းအလဲတွေအများပြားလုပ်ခဲ့ပါတယ်။သောကြောင့်လည်းကလွတ်တော်ကြမ်းသာပွဲအတွင်းမှာတော့သူ့အနေနဲ့ဒီတော့ပွဲအတွက်မဲပေးတဲ့ဆန္ဒမဲတွေကိုဦးစားပေးပို့ဆောင်သွားမှာဖြစ်ပြီးတော့ဒီဆန္ဒမဲတွေအချိန်မီရောက်အောင်လုပ်ဖို့ကသူ့ရဲ့အဓိကတာဝန်ဖြစ်တယ်လို့ပြောပါရယ်။ဒါမဲ့လည်းမကြခင်ကဖယ်ရှားခံလိုက်ရတဲ့စားတိုက်ပုံးတွေနဲ့စားခွဲဝေဖြန့်ပြီးတဲ့ပစ္စည်းတွေကတော့မလိုအပ်ဘူးဆိုပြီးတော့ပြောလိုက်ပါရယ်။မြန်မာနိုင်ငံတဝန်းမှာဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတဲ့အစိုးရခန်းစားတစ်စောင်ကို AABB နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအစ်င်းကထုတ်ပြန်လိုက်ပါရယ်။ABB နဲ့မိဖက်ဖွဲ့စည်းတွေပူးပေါင်းပြီးတော့သူတွေနာပြူထုတ်ပြန်လိုက်တာဖြစ်ပြီးတော့စာမျက်နှာ151မျက်နှာပါတဲ့ဒီအစည်းအခမ်းအနားမှာ2010ကနေ2020ခုနှစ်ဇူလိုင်လအထိနိုင်ငံတော်ဖြစ်နေတဲ့လူခွင့်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ပြီးတော့သုံးသပ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်ကတနိုင်ငံလုံးအပြစ်ခတ်ရစေးရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့နိုင်ငံတွင်းတချို့နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး အဲ့ဒီပဋိပက္ခတွေအတွင်းနေထိုင်ကြတဲ့သူတွေဟာလူခွဲချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်ခံနေရဆဲဖြစ်တယ်လို့ပြောပါတယ်။နိုင်ငံတော်ကလူခွဲချိုးဖောက်မှုတွေကိုသက်ဆိုင်ရအစိုးရအဖွဲ့အစည်းတွေ၊လွှတ်တော်နိုင်ငံရေးပါတီတွေ၊အရက်ဖတ်အဖွဲ့အစည်းတွေနဲ့ပြည်သူတွေသိရှိပြီးတော့လာမယ့်2020ရွေးကောက်ပွဲအလွန်ဖြစ်ပေါ်လာမယ့်အစိုးရနဲ့လွှတ်တော်အနေနဲ့လူခွင့်ကိုအခြေခံတဲ့ဂရီကော့တွေမူဝါဒတွေစီမံနေတဲ့တရားဥပဒေစိုးမိုးရေးဖြစ်လာဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်။ဒါပြင်မြန်မာသိသိမှုတက်ကြွလှုပ်ရှားသူတွေပေါ်မှာပြစ်ဒဏ်ချမှတ်မှုတွေလည်းရှိနေတဲ့အပြင်ဥပဒေတွေကလည်းခက်နဲ့မညီပဲတရားမျှတမှုကင်းမဲ့နေတယ်လို့ဒီအစင်ခံကမှပြောပါတယ်။နိုင်ငံရေးကျင်းသားတွေပါဝင်လူခွင့်ချိုးဖောက်ခံရသူတွေအတွက်ထိခိုက်နစ်နာမှုတွေကိုပြန်လည်ကုစားအယောပေးတာတွေတောင်းပန်တာတွေပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေမရှိတာကြောင့်ပြန်လည်ကုစားပေးမှုဆိုင်ရာဥပဒေတရက်ကိုလွတ်တော်အနေနဲ့ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဒီအစီအစဉ်ခန်းစာမှာတိုက်တွန်းဖော်ပြထားပါတယ်ခင်ဗျာ
။ VOA American တန်ညားရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဘိုင်းဒိုမီတာ31 kHz 6833ညဘိုင်းဒိုမီတာ32 kHz 6383ညဘိုင်းဒိုမီတာ51kHz 5885တို့ဖြင့်စနစ်တင်းတွေမှာ silent meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။မင်္ဂလာပါရှင်ကျွန်မများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်။American ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေအီရတ်နိုင်ငံထားကြီးစစ်အခြေစိုက်စခန်းကနေဒီကနေ့တနင်္ဂနွေနေ့မှာပြန်ရောက်သိမ်းပြီးစစ်စခန်းကိုအီရတ်လုံခြုံရေးတပ်ဖွဲ့နဲ့ပြန်လည်လွှဲပြောင်းပြီးတော့မှဖြစ်ကြောင်းမဟာမိတ်တပ်ဖွဲ့နဲ့ရိုက်တာသတင်းဌာနသတင်းရင်းမြစ်တွေကပြောပါတယ်။ရိုက်တဲ့မြို့မြောက်ပိုင်း12မိုင်လောက်အကွာမှာရှိတဲ့ဒီတားကြီးစစ်အခြေစိုက်စခန်းမှာရှိတဲ့ American တပ်တွေကိုပိတ်မှတ်ထားပြီးအီရန်ကျိုးတောင်နောက်ခံပေးထားတဲ့စစ်သွေးကြွတွေကဒီလပိုင်းတွေအတွင်းမှာဒုံးကျည်တွေနဲ့မကြာခဏပြစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်။မဟာမိတ်တပ်ဖွဲ့အင်အား1000ကျော်ရှိတဲ့ဒီအခြေစိုက်စခန်းကနေအခုလိုတပ်ဖွဲ့တွေရှေ့ပြောင်းမှုကအရင်ကတည်းကအီရန်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတဲ့ရင်းရှိစီမံကိန်းရဲ့တစိ့တစ်ပိုင်းဖြစ်ပြီးအတော်များများအခုနေရာဒီမှာထွက်ခွာသွားပြီလို့လည်းမဟာမိတ်တပ်ဖွဲ့ကအကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လောင်မယ့်ရပိုင်းတွေအတွင်းအီရန်လုံခြုံရေးတပ်တွေစီလွှဲပြောင်းပြရမယ်လည်းနဲ့ကိရိယာတွေကိုလွှဲပြောင်းပြီးရင်ကျန်နေတဲ့တပ်ဖွဲ့တွေစခန်းကနေထွက်ခွာမှာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အီရတ်နိုင်ငံအတွင်းအမေရိကန်တပ်ဖွဲ့9000လောက်နဲ့မဟာမိတ်တပ်ဖွဲ့အင်အား2500လောက်ရှိပါတယ်။စစ်အခြေစိုက်စခန်းတွင်ကျန်နေတဲ့အမေရိကန်တပ်တွေကိုပြန်ယူသိမ်းဖို့ကိုသမရထရန့်ကထပ်မံဂရုပြုပေးခဲ့ပြီးရက်မကြာမီမှာပဲအခုလိုတပ်တွေကိုပြန်ယူသိမ်းခဲ့တာဖြစ်ပါတယ်ရှင်။Video application company TikTok အပေါ်မှာတာမြင်ပိတ်ပင်မှုတွေလုပ်ထားတဲ့ American အစိုးရကို TikTok ကုမ္ပဏီကတရားစွဲသွားမယ်လို့ပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတဒေါ်နယ်ထရမ့်ကအမျိုးသားလုံခြုံရေးအကြောင်းပြချက်နဲ့ American ကုမ္ပဏီတွေ45ရဲ့အတွင်း TikTok ရဲ့မိခင်ကုမ္ပဏီ ByteDance နဲ့စီးပွားရေးဆက်ဆံမှုတွေကိုရပ်ဆိုင်းရမယ်လို့ဩဂုလ6ရက်နေ့ကသမ္မတအမိန့်ထုတ်ပြန်ခဲ့တာပါ။အဲ့ဒီသမရအမိတ်ဟာအမေရိကန်နိုင်ငံတွင်က TikTok လုပ်ငန်းတွေကို American company တစ်ခုကိုမဖြစ်မနေရောင်းချဖို့ရည်တမှန်လိုက်တယ်လို့ဖြစ်ခဲ့တာပါ TikTok အနေနဲ့တစ်နှစ်ကြာ American အစိုးရနဲ့ထိတွေ့ဆက်ဆံနိုင်အောင်ကြိုးပမ်းခဲ့ပေမယ့် American အစိုးရဘက်ကအလားတူပြန်ပြီးတော့တုံ့ပြန်မှုမရှိခဲ့ဘူးလို့လည်းကုမ္ပဏီကပြောပါတယ် TikTok ရဲ့မိခင်တရုတ်ကုမ္ပဏီ ByteDance ကတီးခြားထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့တရားစွဲတာကို American Data Center ချင်းတင်းနှာနေမှာစတင်မယ်လို့ပါရှိပါတယ် Video အပိုင်းလေးတွေနဲ့ကြာရဖန်တီးနိုင်တဲ့ TikTok applicationကို American နိုင်ငံမှာ download လုပ်ပြီးအသုံးပြုသူ185,000လောက်ရှိပြီးကမ္ဘာတဝန်းမှာတော့တန်1000ကျော်ရှိပါတယ်။သမ္မတ Trump ကတော့ American အစိုးရဝန်ထမ်းတွေကိုထောက်လှမ်းဖို့တရှိုးလုပ်ဖို့နဲ့ American ပြည်သူတွေကိုအကြက်ကင်ချိန်ချောက်ဖို့တရုတ်အစိုးရက TikTok ကိုအသုံးပြုနိုင်တယ်လို့ဆွဆွဲပြောဆိုထားပါတယ်။ TikTok ကတော့ American တွေရဲ့အခြေလက်တွေကိုဘယ်တော့မှတရုတ်အစိုးရကိုမပေးခဲ့ဘူးလို့ပြောခဲ့တယ်လို့တရုတ်အစိုးရကလည်းဒါဟာနိုင်ငံရေးပြောကနဲ့ဆက်နွှဲနေတယ်လို့ပြောပါတယ်ရှင်။အစိတ်ခတ်ခံရတဲ့လူယူဆရတဲ့ရုရှားဆိုရဆန့်ကျင်သူအလက်ဆီနိုဗာနီကိုစနေနေ့ကရုရှားနိုင်ငံဆိုက်ဘီးရီးယားဒေသအော့မစ်မြို့ကနေဘာလင်မြို့ကိုခေါ်ဆောင်ခဲ့ပြီးတဲ့နောက်မှာဘာလင်မြို့က charity ဆေးရုံမှာဆေးကုသပေးနေပြီဖြစ်ပါတယ်။အသက်44နှစ်အရွယ်ရုရှားအတိုက်ခံခေါင်းဆောင်ဟာလုံးလုံးဆယ်မှာသတိလေးမြင့်မြောနေစေဖြစ်ပြီးအသက်ရှူစေတက်ဆင်ပေးထားရပါတယ်။သူကိုတွားခေါ်ဆောင်ခဲ့တဲ့ဂျာမနီအခြေစိုက် Cinema for Peace အဖွဲ့တီထောင်သူ Java Bizel ကြီးကတော့နော်ဗာနီရဲ့အခြေအနေတည်ငြိမ်နေကြောင်းဂျာမနီကိုခေါ်လာတဲ့ခရီးမှသူကျန်းမာရေးအပေါ်ထိခိုက်မှုမရှိပေမဲ့သူ့ရဲ့အခြေအနေကအလွန်ဆိုးရိမ်နေရဆဲဖြစ်တယ်လို့ပြောပါတယ်။နော်ဗာနီရဲ့မိသားစုနဲ့လူဖော်ကင်ဘက်တွေကတော့သူကလက်ဖက်ရည်ထဲမှာအစိတ်ခတ်ခံရတယ်လို့ယုံကြည်နေပြီးရုရှားသမ္မတဗလာဒီမီယာပူတင်ကိုပြစ်တင်ပြောဆိုခဲ့ပါတယ်။ ရုရှားဆရာဝန်တွေကတော့သူတို့ဆန်းတက်တာမှစိတ်မတွေ့ရဘူးလို့ပြောပါတယ်။အစောပိုင်းတုန်းကရုရှားဆရာဝန်တွေကနဗာနီကိုဂျာမနီကိုခေါ်ခွင့်မပေးခဲ့ပဲလူနာကိုရွှေ့ပြောင်းဖို့အမည်အသိညာရလို့ပြောခဲ့ပြီးနောက်ပိုင်းမှာဂျာမနီကိုခေါ်ဆောင်စေကူခွင့်ပြုခဲ့တာပါ။နဗာနီရဲ့အခြေအနေနဲ့ပတ်သက်လို့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာခန်နဲ့ပြင်သစ်သမ္မတအီမန်နျူရယ်မက်ခရွန်တို့ကစိုးရင်ကြောင်းပြောတယ်လို့မော်စကိုကအမေရိကန်တန်ယုံကလည်းအခြေအနေကိုအနီးကပ်ဆောင်ကြည့်နေတယ်လို့ပြောပါတယ်။ရုရှားအစိုးရပြောခွင့်ရဒီမီထရီဖက်စကော့ဖ်ကတော့နဗာနီအစိတ်ခက်ခံရတယ်လို့ဆိုရဲကျန်းမာရေးဆိုင်ရာအစီရင်ခံစာတွေထွက်လာရင်ဒီဖြစ်ရပ်ကိုစုံစမ်းစစ်ဆေးသွားမယ်လို့ပြောပါရဲ့ရှင်။အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာတော်မီအကြီးအကျယ်ဆက်လက်လောင်ကျွမ်းနေတာမှာတပတ်တွင်းစတူရဲမိုင်ပေါင်း1560ကျော်လောင်ကျွမ်းခဲ့ပါပြီ။မနည်းလုံးကပဲသမ္မတဒေါ်နယ်ထရမ့်ကပြည်နယ်တွင်တဘာဝဘေးရန်တွေအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ဖက်ဒရယ်အစိုးရကမီးဘေးထောက်ပံ့ကူညီပေးသွားမှာဖြစ်ပါရဲ့။ဒီအခုအညီတွေကမိဘတင်ဒေတာကန်တွေအတွက်ဆွေးနွေးနှစ်သိမ့်မှုအိုးအိမ်နဲ့တခြားလူမှုဖူလို့ရေးကိစ္စတွေအတွက်အထောက်အကူဖြစ်နိုင်မယ်လို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆောမပြောပါရယ်ဆန်ဖရန်စစ္စကိုမြို့ဘေးအေရီယာတော်ဝိုင်းလောင်ကျွမ်းခဲ့တဲ့တော်မီကြီးနှစ်ခုကပြည်နယ်အတွင်းမှာတိတ်မကြခင်ကာလတွေအတွင်းကကြုံခဲ့ရတဲ့မီးလောင်ကျွမ်းမှုတွေထဲမှာဒုတိယနဲ့တတိယအကြီးဆုံးတော်မီလောင်ကျွမ်းမှုတွေဖြစ်ခဲ့တာပါအမျိုးသားမိုးလီဝသဌာနကတော်မီအကြီးအကျယ်လောင်နေတဲ့ပြည်နယ်အတွင်းဘေးအေရီယာနဲ့ Central Coast ကမ်းရိုးတန်းအေရီယာတဝိုက်ဒီကနေ့တနင်္ဂနွေနေ့ကနေတနင်္လာနေ့နေ့လယ်ပိုင်းအထိမီးဘေးအန္တရာယ်အနည်းရောအဆင့်သတ်မှတ်ထားပါတယ်ကယ်လီဖိုးနီးယားပြည်နယ်တွင်ဒီသတင်းပတ်ထဲမှာတော်မီလောင်ကျွမ်းမှုပေါင်း980ကျော်ဖြစ်ပွားခဲ့ပြီးအနည်းဆုံးလူ9ယောက်သေဆုံးခဲ့ရတယ်လို့လူပေါင်း 38,000 ကျော်ကိုဘေးလွတ်ရန်ကြောင်းရွှေ့ပေးခဲ့ရပါရဲ့ရှင်တော်ရရှင်များရှင်ဒီနေ့ကနေညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင
်ကျမဆုမမရှင်COVID-19 ရောဂါကူးစက်မှုတွေဒီအပိုင်းတိုးလာနေတဲ့ရခိုင်ပြည်နယ်ကိုအရေးပေါ်ဆေးကုသစမ်းသပ်စစ်ဆေးတဲ့စစ်တွေနဲ့အတူအထူးကုဆရာဝန်ကြီးတွေဆရာဝန်သူနာပြုဆရာဆရာမတွေနဲ့အတူဆေးဘက်ဆိုင်ရာကျွမ်းကျင်ပညာရှင်အဖွဲ့တွေဒီကနေ့ရောက်ရှိသွားကြပြီဖြစ်တဲ့အကြောင်းစုစည်းတင်ပြပေးကြပါတယ်ကမ္ဘာ့ကယ်ရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မြန်ရောဂါကူးစက်မှုကရခိုင်ပြည်နယ်ထဲမှာအထူးသဖြင့်စစ်တွေမြို့နယ်ဩဂုတ်လ16ရက်နေ့ကနေစလို့နေ့စဉ်ရက်ဆက်ဆိုးသလိုလူတွေအများပြားကူးစက်ခံရတဲ့အခြေအနေဖြစ်လာခဲ့တဲ့အတွက်ညမထွက်ရအရေးပေါ်အမိန့်ထုတ်ပြန်လိုက်ပြီးမြို့ကိုလော့ကဒေါင်းချနေအိမ်တွေထဲမှာပဲပြည်သူတွေနေကြဖို့ stay home ညွှန်ကြားချက်ထုတ်ပြန်လာနောက်ရခိုင်ပြည်နယ်ကနေတစေကူးစက်မှုတွေမပြန့်ပွားသွားရအောင်မြို့ဝင်ထွက်တွေကိုပိတ်ပြီးအသွားအလာကန့်သတ်တာတွေကိုဒေသအနာပိုင်တွေနဲ့ကျန်းမာရေးဝန်ကြီးဌာနကအရေးပေါ်အစီအမံတွေနဲ့ဆောင်ရွက်နေကြပါတယ်ကမ္ဘာကယောဂါကြောင့်အရေးပေါ်ကျန်းမာရေးဆောင်ရှောက်မှုတွေကျန်းမာရေးစည်းဝင်တဲ့အင်အားတွေအရေးတကြီးလိုအပ်နေတဲ့ရခိုင်ပြည်နယ်စစ်တွေမျိုးစီကိုဒီကနေ့ဩဂုတ်လ23ရက်နေ့မှာတော့မိမိတို့ဆန္ဒအလျောက်လာပြီးတာဝန်ထမ်းဆောင်ပေးကြမယ်ယောဂါဗေဒအထူးကုဆရာဝန်ကြီးတွေဦးဆောင်တဲ့စေပညာရှင်အဖွဲ့ရောက်ရှိသွားကြပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ယောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့23ရက်နေ့မှာထူးကုဆရာဝန်ကြီးတွေကျေးဇူးကျန်းမာရေးဒီတိုင်းကျမရဲ့ဦးစီးမှုလေးနောက်ကမာတော်လေးပုံမွားပေကမြို့ဒီဝပေကပညာရှင်လေးပြီးနောက်ခုနပြည့်ကျမကြီးလေးအကုန်လုံးလက်ထောက်ကြအောင်ပါမယ်အသေးသေးလေးအကုန်လုံးပါဝင်နေတာ24ယောက်ပေါ့နော်ဒီနေ့တခွဲနမူနာတွေကိုအိတ်များလုံးနဲ့ခါမှာပြင်ပြပြဖို့စက်ပစ္စည်းကလေးရာမြို့ကလိုအပ်တဲ့ပစ္စည်းတွေစံပယ်ယူတဲ့ခါမှာလိုအပ်တဲ့လူရင်းအားလည်းဖြည့်ဆည်းထားသလိုပဲလိုအပ်တဲ့ PPE တွေကျန်တဲ့အထောက်အကူပြုပစ္စည်းတွေကိုလည်းဒါတွေကျအကုန်လုံးပေးပို့ထားဖြစ်တယ်ပေါ့နော
်ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာပြပသွားလာမရှိပဲပြည်ပကူးစက်မှု local transmission ဖြစ်နေလူမှုကြာကမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကအထူးမြန်ဆန်လျက်ရှိနေပါတယ်ဒီကနေ့တနင်္ဂနွေနေ့မနက်ပိုင်းထိထုတ်ပြန်ကြဆင်းရေးအရာရပိုင်းတွင်းမှာကိုတခွဲအတည်ပြုလူသား90ကျော်အထိစမ်းသပ်တွေ့ရှိခဲ့လို့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကိုအမြန်ဆုံးထိန်းချုပ်နိုင်အောင်ဆောင်ရွက်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်သူလက်ရှိမှာဆို18လမှာပိုးစတွေ့တယ်18 20အတောက်လျှောက်တွေ့လာတာဒီစစ်စပေါင်းဒီ6ရက်9ရက်လောက်အတွင်းမှာကိုပိုးတွေ့တဲ့လူနာက53ဖြစ်တယ်ပေါ့နော်ရခိုင်မှာဆိုရင်အရင်ကပိုးတွေ့ထားတဲ့လူနာ16ယောက်ရှိတော့စစ်ပေါင်းပိုးတွေ့လူနာ69ယောက်ရှိဒါဆိုလို့ရှိရင်ဒါဆိုကူးစက်တော့များနေတဲ့အတွက်ကြောင့်မို့ဒီဟာကအပြင်းများမို့ကြီးညာလားဆိုတော့သိရှိဖို့အတွက်လည်းစစ်စုတွေမှာဦးစီးဌာနမှာ genetic, the whole genetic sequence could look for a letter, just in some way. I don't know, tomorrow, the Kidu Ludu, two of you, the Kaimashi, the Kidu Ludu, Lasebo, Max Apo, three, Ludurani, and the Bravo, Jamai, when you have some way, the quality of the who are found some way, Chamatare, stay at home, season in my city, the Lina, Sawyer Bar, you know, Sawyer, the Kangi Nema, not the Kamu, achieve a chilla, Kidu Ludu, no one else, the Kidu Ludu, not the Shibare.
You wait at the whole peso jassi. ศีลาอตวาลาริกัตตะไลดาญาณมถะยะอเมถุบยะไลดาซาทะเพียงสิตฤญูเนอนีนาญูริมาอี้บอสีมันนีเนซาวยะนีเดอเฉยสิตฤกานิคีดวาบิอะเปญตันเรกะนออุโปกุสะเคเดซอเรตะรินจองสิตฤญูกันนิอะไทจะลันผิดนีจาเดลุสิตฤญูมาอกุนีเปยลงงานนิซาวยะนีเดอนาวตะกาเดตากุนีซาวชาวยีอภเวกะอุอองทีกะนาวโซเฉยนีเปียวปะบาเดสิตฤโวศีลยะกะต้อลาชีปิรตวยเกซอเร ตะเด็งอ่ะแตกละเอลอမျိုးซาမျိုးတွင်းနေဆိုရင်ဒီစစ်တွေမှာပဲဟိုလုံးဝမမြင်ရနိုင်တဲ့ပိုးတွေးတဲ့လူတွေအများကြီးရှင်းနေတဲ့လိုမျိုးဖြစ်တော့တာပေါ့နော်အဲလိုမျိုးပိုးပြီးတော့ကြောင်းလန်းတက်ဖြစ်တော့တာဘူးလိုမျိုးဇက်တိုက်ဖေးရှောက်ရောက်ဖေးရောက်လောက်ထောက်မျိုးတွေးမယ်ဆိုရင်တော့ဒီနေ့ညနေရှင်းနိုင်တဲ့တင်းကိုပဲတော့မတွေးပါစေနဲ့ဆိုတဲ့ဆူတောင်းပြီးတော့စောင်းနေကြတာပေါ့နော်နောက်
ံသူတာကပိုကောင်းမယ်ဆိုပြီးတော့ဝေဖန်မှုတွေတော့ရှိပါတယ
်မြန်မာနိုင်ငံတစ်ဝန်းလုံးတိုင်းတာနဲ့ကိုရိုနာဗိုင်းရပ်စ်ကိုကူးစက်သူပေါင်းက23ရက်နေ့တနင်္ဂနွေနေ့မနက်၈နာရီသတင်းထုတ်ပြန်ချက်အရ4တွင်းရှိသူပေါင်း444ဦးထိရှိသွားပြီဖြစ်ပြီးကိုဗစ်ရောဂါကြောင့်သေဆုံးသူကတော့6ဦးထိရှိနေပါတယ်အခုလိုကိုဗစ် -19 ရောဂါရခိုင်မှာဖြစ်ပေါ်နေချိန်ကျန်းမာရေးဝန်ကြီးဌာနရဲ့အရေးပေါ်ထုတ်ပြန်ချက်တွေနဲ့ကူးစက်ခံရတဲ့စီးရင်တွေအချိန်နဲ့တပြေးညီသိရှိနိုင်မှုစစ်ဘေးရန်တွေအကြောင်းပြချက်နဲ့ပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေကိုအမြန်ဆုံးပြန်ပြီးဖွင့်ပေးဖို့ဒေသခံတွေနဲ့ကူညီကယ်ဆယ်ပေးနေသူတွေကတောင်းဆိုနေကြပါတယ်ရှင်ကျွန်မစုမမ
ကိုယ်ဝယ်တဲ့နတ်ဖျားတွေမှာပါဝင်တဲ့စင်ဥခေါင်းနဲ့လက်လေးပဲရှိတဲ့နတ်ဖျားမဟာပိနဲ့ဂနေရှာချတ္တတိပွဲတော်ဟာမကြာခင်အိန္ဒိယနိုင်ငံရဲ့ဒေသအတော်များများမှာကျင်းပတော်မယ့်အချိန်မှာပဲမဟာပိနဲ့နတ်မင်းရုပ်တုတွေကတော့ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါပြီးကြောင်းဒီနှစ်မှာအတော်လေးအယောင်ကျနေတဲ့အကြောင်းရိုက်တာသတင်းတစ်ပုဒ်ကိုပြောပြပေးပါမယ်ရှင်ကျမခွာညိုပါဂနေရှာချတ္တတိဟာအိန္ဒိယနိုင်ငံရဲ့အနောက်ပိုင်းပြည်နယ်မဟာရာစထရာမှာအခမ်းအနားဆုံးကျင်းပတဲ့ပွဲတွေကတစ်ခုဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဂနေရှာနတ်ဘုရားရုပ်ထုတွေကိုဝယ်မဲ့သူတောင်မရှိသလောက်ဖြစ်နေပါတယ်။ပုံမှန်ဆိုရင်တော့အိန္ဒိယနိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်ဘန်ဂလူးရူနဲ့မွန်ဘိုင်းမြို့ကြီးတွေကဆိုင်တွေဟာရုပ်ထုအပြည့်ဝယ်ယူသူလည်းအပြည့်ဖြစ်နေကြပေမဲ့ဒီနှစ်မှာလူတွေကအိမ်ပြေမထွက်ကြတာကြောင့်ဆိုင်တွေဟာခြောက်ကန်နေပါတယ်။ဒီဘက်ဂျာရှော့ကရုပ်ထုရောင်းသူတစ်ယောက်ပါ
हमारा बिजनेस लास्ट ईयर को ये ईयर को हमारा 50% डाउन है एवरी ईयर हमारा 100
करोड़ सिवा ये का रो मने का नशे 50 या खाने वाला को जाता बारे नितान जी चीन सो अमा का यानों जी बावे तभी मैं असुआ चुटा रहे न्यून चाजे दे जाऊं जिन्हे तो लूवें ने बारे ताजा यान आले जाता बारे मने का दिया यानों यान अभी मैं जिन्हे मारो अमा का टवे ला को प्यू जाता बारे
ဂနေရှာမဟာပိနဲ့နတ်ဘုရားယုတ်တုကြီးတွေကိုနှစ်စဉ်နှစ်တိုင်းယာယီတဲတွေမှာအိမ်တွေမှာ၁၀ရက်လောက်အထိပူဇော်လေးရှိပါတယ်။နတ်ဘုရားယုတ်တုတွေရောင်းတဲ့နောက်တစ်ယောက်ရှန်ကာကလည်းအခုလိုပြောပါတယ
်။ Now inquiries coming 10 to 15% only not full
လုံးဝကိုမရောင်းရပါဘူးဗျာ။အခုဒီနောက်မိတဲ့လူက၁၀ရာခိုင်နှုန်းကနေ15ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒီနှစ်ကဆိုရင်အကြီးရောအသေးပါယုတ်တုပေါင်း4,000လောက်ရောင်းပြီးနေပါပြီ။ဒီနှစ်ကတော့ယုတ်တု1,500လောက်ပဲရောင်းရပါသေးတယ်။လာမိတဲ့သူတွေကလည်းအရန်ကိုနေပါတယ
်။ကာယောကအလင်းမြန်ပြန့်ပွားလာမှာကိုရှောင်ရှားဖို့ရုပ်တုတွေနဲ့ယာယီတဲတွေရဲ့အယွယ်အစားဘလို့ပဲဖြစ်နေပါစေပွဲတော်လေပတ်ကြည့်ရှုသူတွေစုဝေးသွားလာကြတာတွေကိုတော့ဒီပွဲတော်ကာလအတွင်းတားမြစ်ကန့်သက်ချက်အတော်များများထုတ်ပြန်ထားပါတယ်ရှင်။ကျွန်မခွာညိုပါ။
ယူအမေရိကန်ပိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လင်းချက်တွေကို Radio နဲ့ Joru Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာချင်းကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အလုံးနဲ့မင်္ဂလာပါ Corona Virus ကဘာနှံ့ပြန့်နေတဲ့အချိန်မှာပေါ့နော်လူတိုင်းက Second Wave လို့ခေါ်တဲ့ဒုတိယလှိုင်းဘယ်လိုဖြစ်လာလဲဆိုတာအကုန်လုံးသိကြနေကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ Recommendation တက်ကတူကဒီအနည်းစီကပါရဂူဘွယ်အတွက်လေးလာနေတယ်မကင်ဆာဝန်ကြီးကိုနင်းနေပြီးတော့တင်ပြပေးမှာပါအခု COVID-19 နဲ့ပတ်သက်ပြီးတော့အားလုံးကဒီစိတ်ဝင်စားဖြစ်နေကြတာပါဆိုတော့ဒီ second wave ပေါ့နော်ဒီဒုတိယလှိုင်းဆိုတဲ့စကားလုံးပေါ့နော်ဟိုဘယ်ကနေစပေါ်လာလဲအဲ့ဒီကစပြီးတော့နည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ။အဲဒုတိယလိုင်းဆိုတဲ့ဟာကတော့သူကစခဲ့တာ reference အနေနဲ့ပြောရမယ်ဆိုရင်တော့1918တုန်းကဖြစ်ခဲ့တဲ့ဒီ influencer ဟို pandemic ကိုသူကအခြေခံပြီးတော့ပြောတာပေါ့နော်။ဘာလို့လဲဆိုတော့ဒီ1918မှာစခဲ့တဲ့ဟာက1918မှာပထမဆုံးစခဲ့တော့ဒီ spring ပေါ့နော်။ညွေဥရဒီမှာစဖြစ်တယ်။ဖြစ်ပြီးတဲ့အခါကျရင်ပြန်ပြီးတော့သူကဒီ infection rate တွေကတိတ်တဲ့နှုန်းနေလို့ဆိုကြပါတယ်ကြွားပြီးတော့ရေပြင်ကြီးငင်းလိုက်ကြွားပြီးတဲ့ခါကျတော့မှသူကဒီစောင်းဦးရတီမှာ1918စောင်းဦးရတီမှာတစ်ခါပြန်တက်တယ်တက်သွားပြီးတော့မှနောက်တစ်ခါပြန်ပြီးတော့ကြွားတယ် infection rate တက်ပြည့်တယ်ငင်းပြန်ကြွားပြီးတော့1919မှာတစ်ခါပြန်ပြီးတော့တက်သွားပါတယ်အဲ့တော့အဲ့ဒီဟာကဒီလိုနှင်းနဲ့ချီပြီးတော့ကြွားတဲ့ဟာကြောင့်သူကပထမဒီလိုတစ်လိုင်းတက်တယ်ပြန်ကြတယ်ဒုတိယတစ်လိုင်းတက်တယ်ပြန်ကြတယ်တတိယတစ်လိုင်းတက်တယ်ပြန်ကြတယ်အဲ့ဒီဟာကိုဆိုတာ second wave ဆိုပြီးတော့သူတို့ reference အနေနဲ့ယူပြီးပြောတာပါเนาะဟုတ
်ဟုတ်ကဲ့ဆိုတော့အခု COVID-19 ဖြစ်နေတာနဲ့ပတ်သက်ပြီးတော့တချို့နိုင်ငံတွေမှာပေါ့နော်အများကြီးတက်တယ်တက်ပြီးတော့ကျတယ်ကျပြီးတော့ဘာမှမရှိပဲဖြစ်ပြန်တက်လာတယ်ဆိုတော့ဒီဒုတိယလှိုင်းကိုမြန်မာနိုင်ငံကလူတွေကလည်းအကုန်လုံးစိုးရိမ်နေကြတယ်ပေါ့နော်ဒုတိယလှိုင်းနဲ့ပတ်သက်ပြီးတော့ကဲ့အခုလိုမျိုးဒီဒုတိယလှိုင်းကเนาะဟို COVID-19 အတွက်ကိုဟုတ်တကယ်ရောဒီ1918မှာဖြစ်တဲ့ဒီတုတ်ကွေးပေါ့နော်ဒီယောဂန်နဲ့လိုမျိုးနဲ့ပုံစံတူပါသလားအဲ့ဒါပြောပြပေးပါ
တူပါသလားဆိုတော့အခုအနေနဲ့ဖြစ်နေတဲ့အခုလက်ရှိဖြစ်နေတဲ့အနေအထားကိုရှင်းရတာကတော့ဟိုဒိုင်းအကြီးတလေးချာချာတတိပပကြီးတူတယ်ဆိုပြီးတော့ပြောလို့မရဘူးဖြစ်နေတယ်ပေါ့နော်ဟိုဒီလိုဒုတိယအလှိုင်းဆိုတဲ့ဟာအခုဒီဥပမာ VMN ဟိုဒိုင်းကြီးမျိုးဒီမှာတရုတ်ပြည်သူတမန်နိုင်ငံတို့တိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်ဒီအခုနယူးဇီလန်တို့တိုင်းပြည်မျိုးသူတို့တိုင်းပြည်မှာ0 ठी ဖြစ်သွားပြီးတော့တစ်ခါပြန်ပြီးတော့တက်လာတယ်။တစ်ခါပြန်ပြီးတော့တွေ့ရတယ်။ဒါမျိုးဆိုလို့ရှိရင်တော့ဒါ second wave ဆိုပြီးပြောလို့ရတယ်။ဒါပေမဲ့ဥပမာဒီတိုင်းပြည်တွေလိုဖြစ်တဲ့ဒီ America လိုတိုင်းပြည်မျိုးဒါမှမဟုတ်လို့ရှိရင်တခြား UK လိုတိုင်းပြည်မျိုးတွေမှာဆိုလို့ရှိရင်ကျတော့သူကတက်နေတာကနေပြီးတော့ပြန်ကျသွားတဲ့ base ကဒီရင်ညီငင်းနဲ့မညီသေးဘူးဖြစ်တဲ့တော့ကြောင့်လို့ဒါပထမလိုင်းမှာပဲရှိသေးတာလားနောက်တစ်လိုင်းဘယ်လိုလာမလဲအဲ့လိုမျိုးဟာတွေမသိသေးဘူးပေါ့အဲ့တော့စေရချာချာဒီဟာတစ်ခုလုံးကိုပုံသေးဒီလိုမျိုးကြီးဆွဲလို့မရဘူးဖြစ်နေပါတယ
်ဆိုတော့ဒီ COVID-19 ဒီ virus 4နဲ့ပတ်သက်ပြီးတော့ဒီလိုမျိုးအတက်ကျတွေဖြစ်တာပေါ့နော်ဒီလိုမျိုးကူးစက်တာတွေကတန့်သွားတာတွေပို့ပြီးတော့ကူးလာတာတွေအဲ့ဒါဘယ်ပုံမှာအခြေခံနဲ့နည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါသူကလူတွေရဲ့ပြုမှုပုံပေါ်မှာလည်းမူတည်ဒီလိုမျိုးဒီ virus ရဲ့မျိုးပြည်သားပြောင်းလဲမှုပုံမှာလည်းမူတည်တယ်နော်အခုဒီသိထားတဲ့အရာကတော့တရုတ်ပြည်သူဇမားနိုင်ငံမှာဖြစ်ဒီဆက်လက်ချင်းဖြစ်ခဲ့တဲ့ virus နဲ့ဒီ Europe ဘက်မှာဖြစ်တဲ့ Europe ဘက်မှာဖြစ်ခဲ့တဲ့ virus နဲ့ဆိုလို့ရှိရင်သူက mutation တွေရှိတယ်အဲဒါကြောင့် Italy တို့Spain တို့မှာဒါကြောင့်မဟုတ်သူတို့ကကူးစက်နှုန်းတိုင်းနှုန်းတွေအများကြီးညာခဲ့တယ်အခုဆိုလို့ရှိရင်တော့ဒီ Brazil မှာဖြစ်ခဲ့တဲ့ဟာဆိုလို့ရှိရင်တော့ mutation ရှိသလား gene ကမျိုးပြည်သားဘယ်လိုမျိုးပြောင်းသွားလဲဆိုတဲ့ဟာကိုဟိုလေ့လာနေတော့မယ်ပေါ့နော်အဲတော့အခုဒါတွေကဘယ်လိုဖြတ်ပြီးတော့ပြောင်းသွားလားမပြောင်းသွားသေးဘူးလားဆိုတဲ့ဟာကိုတော့ထုတ်ပြန်ချက်မရှိသေးဘူးဆက်ခါကြမျိုးပြည်သားပြောင်းလဲမှုပုံမှန်လည်းမူတည်ရဲ့နောက်ပြီးတော့လူတွေရဲ့အပြုအမူအနေထိုင်နေပုံမှန်လည်းမူတည်ပါတယ
်လူတွေရဲ့အပြုအမူကတော့အကုန်လုံးသိကြတယ်ပေါ့နော်အဲ6ပေအခွာအနည်းဆုံးခက်ခွာခွာနေကြပါနော်နောက်လက်ဆေးပါတို့ပါတို့ဒါမျိုးပေါ့နော်တကူရေးတန်းရှင်းမှုတို့ပါတို့ဟုတ်ဟုတ်ဒီ mutation လို့ပြောတဲ့မျိုးပီစာပြောင်းလဲတာနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါဦ
းဟုတ်ကဲ့ပါသူကဒီမျိုးပီစာပြောင်းလဲဆိုတာကအခုချိန်ထိကတော့သူကစပြီးတော့တွေ့တဲ့ဒီအခုဒီတွေ့တဲ့ COVID-19 ဟို virus ပိုးဒီသူနဲ့မျိုးပီစာတူတယ်96.4%ခန့်တူတယ်ဆိုတဲ့ဟာဒီ horse shoe ဆိုတော့မြင်းခါပုံစံရှိတဲ့လင်းလို့ပေါ့နော်မြင်းခါပုံ horse shoe bats 80မှာတွေ့ခဲ့တဲ့ဟာဒီ96.4%ခန့်တူတယ်မျိုးပီစာတူတယ်အဲ့ဒီကနေပြီးတော့သူကဒီကြံတဲ့အဲ့ဒီဒီ303.6%ခန့်လောက်ကလေးရတာနည်းနည်းကွဲသွားတယ်ကွဲသွားတဲ့ဟာအဓိကတွေ့ရတဲ့ဟာတော့ပေါင်းတဲ့ဒီ spike protein နော်ဒီအကြောင်းပြီးဆိုရင်သူ့ရဲ့ထိတ်ကအမွှေးလေးမှာရှိတဲ့ဟာနဲ့ ကျမောက်ပြီးပုံစံမျိုးတွက်မယ် virus ကကျမောက်ပြီးဆိုတွက်မယ်ဆိုရင်ပြီးထိတ်ကအမွှေးလေးက receptor ကိုလာပြီးတော့ထိတယ် receptor ကိုလာပြီးထိပြီးတော့ပြန်ပေါင်းပြန်ခွာလို့မရတဲ့ပေါင်းဆက်ခြင်းနဲ့ပေါင်းပြီးတော့သူကဘယ်လိုဝင်လဲဆိုတော့အဲ့ဒီဟာဒီအဲ့ဒီဟာမှာအဓိကကွဲပါတယ်နော်အကွဲသားရဲ့ဆိုတော့ဒါကသူကဒီမျိုးပြည်သားဒီကနေ့တစ်ဆင့်ကြောင်းရတယ်ကြောင်းရပြီးတော့ဒီဆက်လက်ရှင်တွေကဒါကြီးမားတွေ့ခဲ့တဲ့သူတို့ရဲ့ဒီမျိုးပြည်သား sequence မျိုးပြည်သား sequence ကိုသူတို့ကျင်တဲ့အရာကိုဒါဒီလောက်တူရယ်ဆိုပြီးတွေ့တယ်ပြီးတော့ဥရောပကတွေ့ခဲ့တဲ့ဒီလူတွေစီကနေပြီးရတယ်ဥရောပတွေ့ခဲ့တဲ့လူနာရေးစီကမျိုးပြည်သားနဲ့ဒါကတရုတ်ကြီးမားမျိုးပြည်သားနဲ့ဒါကပြန်ပြီးတော့ပြန်ရှင်တဲ့အချိန်မှာကြတော့ဒါသူကအဲ့ဒီ side protein မှာသူကပြောင်းလဲမှုလေးရှိတယ်တခုပဲအဲ့ဒီပြောင်းလဲမှုတခုကသူ့ရဲ့ဒီပူပေါင်းနိုင်ပြန့်နိုင်စွာအားကိုသူကပို့ပြီးတော့တိုးစေတယ်ဆိုပြီးသူကထပ်မံ့တယ်ပေါ့ဒီဒါကြောင့်မလို့သူတို့ရဲ့ပြန့်သွားတဲ့နှုံးကအမေဥရောပမှာပြန့်သွားတဲ့နှုံးကတရုတ်ကြီးမားမှာပြန့်သွားတဲ့နှုံးထက်ကသူကအစမတန်ပို့ပြီးတော့များသွားတယ်ဒါကြောင့်ဒီထပ်ပြီးတော့ပြောင်းလဲအောင်မလားဆိုတဲ့ဟာတော့ကျွန်တော်လည်းဒါလေးလာနေလို့မယ်ဒီသိပ္ပံပညာရှင်တွေလည်းသူတို့လည်းဒီယူနေနဲ့ပဲလေးလာနေလို့မယ်ပေါ့နော်ဒါမှဒီတစ်ချိန်ထဲမှာပဲသူတို့ကတွေးတဲ့ဒီ site protein ကို target လုပ်တာဒီအထူးအောင်ဆုံးဖြစ်တဲ့အတွက်ကြောင့်တော်တော်များများကာဝယ်ဆေးတွေကလည်းဒါပဲဟိုအခုပူတည်နေကြတယ်ပေါ့ဟုတ်ကဲ့ဟု
တ်အဲ့တော့ mutation ကလည်းတိတ်အရေးကြီးတယ်ပေါ့နော်ဒီဟိုဒီယောဂါကုဆက်ကျန်းနေတဲ့နေရာမှာအရင်အရေးကြီးတယ်ပေါ့
ဟုတ်ကဲ့ပါဟုတ
် COVID-19 နဲ့ပတ်သက်ပြီးတော့ဟိုအခုမှလေးလာနေတဲ့အချိန်မျိုးမှာဒီယောဂါကြောင့်လူတွေတေတာကိုယ်ဆက်မှုများတာလေးဖြစ်တယ်ဆိုတော့တအားစီးဖို့အတွက်ဒီကာကွယ်ဆေးတွေပေါ့နော်ထုတ်နေကြတယ်အခုဒုတိယလိုင်းလာရဆိုလို့ရှိရင်ပိုဆိုးမှလူရဆိုးရိမ်နေကြတယ်ဆိုးရိမ်နေကြတဲ့အချိန်မှာကာကွယ်ဆေးထုတ်နိုင်တဲ့အနေအထားကိုပြောပြပေးပါဘယ်လိုအခြေအနေရှိနေလဲဟုတ်ပါတယ်နောက်ဆုံးကြည့်ရတော့ပြောပြပေးပါဟု
တ်ကဲ့ပါဇူလိုင်30ရက်နေ့ထုတ်ပြန်တဲ့အရာကတော့အမေရဲ့ရရကဒီနိုင်ငံအသီးသီးကနေပြီးတော့လူတွေနဲ့လူတွေနဲ့စပြီးစမ်းသပ်နေတယ် phase 3 clinical trial phase 2 3 နောက်မှ phase 3အမှောစမ်းသပ်နေတယ်ဆိုတော့ဟာကစုစုပေါင်း26ခုရှိပါတယ်ကျန်တဲ့ဒီနောက်လာမဲ့ August September မှာလည်းထပ်ပြီးတော့လူတွေနဲ့စမ်းဖို့ထွက်လာမယ်ဟာတွေကလည်းရှိနေပါသေးတယ်ဆိုတော့စုစုပေါင်းအခုဒီလို vaccine candidate ပေါ့နော်ကာဝယ်ဆေးအလောင်းရကတော့တို့ရှားတဲ့ချိန်ပြီးတော့တရားကျွန်တော်ရှိရှိ
ဒီတရားထဲမှာပေါ့နော်ဒီတရားတော့မျိုးတွေအများကြီးလူတွေအကုန်ဝိုင်းကြိုးစားနေတော့အများကြီးပဲထွက်လာတယ်ထွက်လာတဲ့ထင်ကတကယ်တမ်းပေါ့နော်အားထားရမယ့်ဥစ္စာဘယ်နှခုလောက်ရှိတယ်လို့သိရလဲ
တကယ်အားထားမယ့်ဟာဆိုရဲဟာတော့ကျောင်းကဒီဘက် US ကဟာတွေကိုဒီမှာနေပို့ပြီးတော့ဖတ်မိရယ်ဆိုတဲ့ခါကျတော့ US ကဟာကိုအရင်ပြောလိုက်တယ်ပေါ့နော် US မှာဆိုရင်တော့အခုအလားလာကောင်းတဲ့ဟာကဒီ Moderna ကထုတ်တယ်ဆိုတဲ့ဟာရှိတယ်။ဟို Johnson & Johnson ရှိမယ်, Moderna ရှိမယ်, နောက်ပြီးတော့ Pfizer ရှိမယ်။နောက် Merck လည်းရှိတယ်။အဲဆိုတော့ဒီနော်။အဲ့ဒီကနေပြီးတော့တို့ကဒီအဲ့ဒီ candidate တွေကနေပြီးတော့အခုအလားလာအကောင်းဆုံးဆိုပြီးတော့ scientist တွေတို့ပြောနေတဲ့ဟာကတော့အဲ့ Moderna ကဟာပေါ့နော်။ဒီ Moderna ကတော့သူက US မှာထုတ်တဲ့ US ရှိတဲ့ company ကိုထုတ်တဲ့အထဲမှာသူကတော့အလားလာတော်တော်လေးညှော်လင်းချက်ရှိနေတယ်ဆိုတဲ့ဟာပေါ့နော်။အလားအလာတော်တော်လေးကောင်းနေဆိုတဲ့အဲဆေးတစ်ခုပေါ့။သူကတော့ဒီ mRNA ကို mRNA ကိုအခြေခံပြီးတော့လုပ်တဲ့အဲဗိုက်ရပ်ဆေးပေါ့နော်။ဆိုတော့သူတို့ကဒီ virus ရဲ့ spike protein ကနေသူတို့ဒီအပိုင်းလေးတစ်ခုကိုသူတို့ကြည့်လိုက်တယ်။ကွန်ပျူတာနဲ့ပုံဖော်ပြီးတော့အဲ့ဒီဟာကိုသူတို့အဲ့ဒီအပိုင်းလေးကိုသူတို့ target လုပ်တယ်။ target လုပ်ပြီးသွားတဲ့အခါကျရင်ဆိုတော့ဒီဟာလေးကို cell ထဲမှာယဉ်ထည့်တယ်။တက်တော်မှာအစင်းထဲမှာလုပ်ပြီးရင်သူတို့ကတက်တော်နဲ့စမ်းတယ်။မြောင်းနဲ့စမ်းတယ်မြောင်းတဲ့ဆန်းနဲ့ကြွက်တဲ့ဆန်းနဲ့ကြွက်တဲ့ဆန်းနဲ့မြောင်းတဲ့ဆန်းအဲ့လိုမျိုးလုပ်ခဲ့ပြီးသွားပြီဆိုတဲ့အခါကျမှသူတို့ကဒီအပိုင်းစာလေးကသတ္တဝါထဲမှာဆိုလို့ရှိရင်သူတို့ရဲ့ခုခံကောင်းဘလောက်တိုးပွားနိုင်စေလဲဆိုတဲ့အခါကိုသူတို့ကပြန်ပြီးတော့အစစ်အစ်ပြန်ပြီးတော့လေ့လာထားတာပေါ့နော
်အခုဒီ COVID-19 ဖြစ်တဲ့လူတွေစီကနေပြီးတော့သွေးရည်ကြီးကိုယူပြီးတော့ဆန်းတယ်လို့ပြောတယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဘာကြောင့်သွေးရည်ကြီးကိုယူပြီးဆန်းတာပါလဲ
ဟုတ်ကဲ့ပါဒါတရားကောင်းတဲ့မေးခွန်းမှာသွေးရည်ကြီးကိုယူပြီးတော့စမ်းတယ်ဆိုတဲ့ဟာကသူ့ရဲ့သွေးရည်ကြီးကုထုံးရဲ့အဓိကသဘောတရားနေရာမှာပဲသူဘာအခြေခံထားလဲဆိုရင် virus ကခန္ဓာကိုယ်ထဲကိုဝင်နေဒီလူတယောက်ဒီ virus ကိုခုခံနိုင်တယ်သူ့ရဲ့ခုခံအားကနေပြီးတော့ဒီ virus ကိုဟုတ်ဥပမာပြောရမယ်ဆိုရင် virus ကကျမောက်ပြီးလေးဆိုရင်ကျမောက်ပြီးရဲ့အမွှေးလေးကို target လုပ်တယ်သူ့ရဲ့ခုအဲ့ခါကျတော့ခြေချက်နိုင်တယ်ဒီ virus ဆိုသူခြေချက်နိုင်တယ်အဲ့ဒီဟိုခုကအထွက်သွားတဲ့ဥစ္စာအဲ့ဒီခုကအဟိုသူတို့ကနေပြီးတော့သွေးရည်ကြီးကနေခွဲထုတ်ယူပြီးတော့ antibody တော့ခါတော့နော်အခုကသွေးကြီးကနေထုတ်ယူပြီးတော့အဲ့ဒီသွေးကြီးကိုအစားထိုးခုတာသွေးကြီးကိုထုံးဆိုရတာဟုတ်လား
ဆရာအခု covid 19နဲ့ပတ်သက်ပြီးတော့ဒီကာကွယ်ဆေးတွေထုတ်နိုင်မှုလဲစူးစမ်းနေရပေါ့နော်အလားအလာရှိတာတွေလည်းတွေ့နေရပြီဒီချိန်မှာလဲဒီဒုတိယဆိုင်ပေါ့နော် second wave လာမယ်ဆိုတာကိုလူတိုင်းကလည်းစိုးရိမ်နေကြတယ်ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဘာတွေသတိထားတယ်လဲအဲ့ဒါလေးနည်းနည်းပြောပြပ
ါဟုတ်ကဲ့ပါအခုကအခုဒီဆက်လက်ချင်းကျမတို့ပြောခဲ့သလိုပဲပေါ့နော်ဟိုတချို့အတိုင်းကြီးတွေမှာကပထမတိုင်းဒုတိယတိုင်းအဲ့လိုမျိုးပုံစံမျိုးနဲ့တွားနေတဲ့ဒီလိုပထမတစ်ခုတက်သွားရဲ့ပြီးတော့ကျသွားပြီးတော့မှဒုတိယတစ်ချိန်ပြန်တက်ဒါမျိုးပုံစံကိုဝင်နေတယ်တချို့တိုင်းပြည်တွေဥမာဒီ US UK Singapore အဲ့လိုတိုင်းပြည်တွေမှာじゃတို့အတက်တွေရှိနေတယ်ဆိုတာပထမလိုင်းထဲမှာပဲရှိနေသေးတာလားဘယ်လိုမျိုးကျုံလဲဆိုတဲ့ဟာကိုမသိသေးဘူးပေါ့နော်အဲ့ခါကျတော့ဗမာကြီးကရောပထမလိုင်းထဲမှာပဲရှိနေသေးတာလားဟိုဘယ်လိုမျိုးသွားမယ်ဆိုတာဟိုလည်းပြောလို့မရသေးဘူးနော်အခုကတော့တဖြည်းဖြည်းတက်တဲ့ဟာကဟိုခုံခုံပြီးတော့ဥပမာဒီအိန္ဒိယလိုမျိုးခုံခုံပြီးတက်သွားတာမျိုးမဟုတ်ပဲねတဲ့တိတ်ရောက်တက်ရောက်အလိုများတဲ့အချိန်ဆိုရင်10ရောက်အဲ့တော့အပဝင်ကြအလောက်တွေပဲတက်နေတယ်ဆိုတာကတော့ဒါထိန်းလို့ရနေပြီတယ်ဖြစ်နေပြီမဲ့ပြည်သူတွေအနေနဲ့လည်းအဲ့လိုဒါကြီးငါတို့မဖြစ်ပါဘူးဆိုပြီးတော့အဲ့လိုမျိုးကြီးတော့မပေါ်စားတင်ပါဘူးပေါ့နော်အနည်းဆုံးတော့အထူးသဖြင့်ဟိုအသက်60 65အထက်လူကြီးတွေနောက်ယောဂခံရှိတယ်ပဲအရွယ်မဆိုယောဂခံရှိတဲ့လူတွေဆိုလို့ရှိရင်ကတော့ဒီလူစုလူဝေးကိုရှောင်ရမယ်မရှောင်နိုင်ဘူးဆိုလို့ရှိရင်တော့မှခက်ခက်ခက်ဆက်နေရမယ်နောက်ပြီးတော့အဲ့လိုအပြင်သွားတဲ့ခါကျရင်ညာနှာခေါင်းစည်းလေးတွေပေါ့နော်အဲဆွတ်သွားရမယ်အဲ့လိုမျိုးပေါ့အဓိကကတော့လူစုလူဝေးရှောင်ရှားရမယ်ဒါမျိုးတွေတော့တကွေတကာရတန်ရှင်းရေးတော့အင်ဗန်ရှင်းရေးအဲ့လိုမျိုးတွေနဲ့တန်ရှင်းရှင်းဆက်ပြီးတော့မင်းရင်းနဲ့ရေချေအတွက်ကိုပေါ့နော
်ဒုတိယအနိုင်ကိုကာဝယ်ဖို့ပေါ့
ဟုတ်ကဲ့ပို့တော့အလေးထားရတဲ့ကိုချစ်တဲ့ခင်တဲ့လူတွေအတွက်ပေါ့ဒါခါလဲကာဝယ်ပေးဖို့ဟုတ်ကဲ့ဟုတ
်ကျေးဇူးများကြီးတင်ပါတယ်မခင်စားဝင်တယ
်ဟုတ်ကဲ့ပါအခုလိုပါဝင်ဆွေးနွေးပွဲရတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ဒီလိုဖြစ်လို့
မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီနိုင်ငံရေးပါတီခေါင်းဆောင်တချို့အကြံပေးသလိုဆက်အာနာသိမ်းပွဲတစ်ခုပေါ်ပေါက်လာနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့ဩဂုတ်လ14ရက်နေ့ကဒီပြည်တော်မှာဒီခိုင်ပြိုးအပါအဝင်သူ့ရဲ့မိဖက်34ပါတီနဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တွေ့ဆုံပွဲလုပ်ပါတယ်။နောက်ပိုင်းထွက်ပေါ်လာတဲ့သတင်းတွေအရတွေ့ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့ကလက်ရှိရွေးကောက်ပွဲကော်မရှင်ဟာအာလယာ NLD ပါတီဘက်ကိုပယ်လိုက်မှုတွေလုပ်နေတယ်ဥပဒေနဲ့မညီတာတွေလုပ်နေတယ်ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာဘလို့နည်းနဲ့မှတရားမျှတမှုမရှိနိုင်ဘူးအဲ့ဒီကိစ္စကိုတမတော်ကာကွယ်ရေးဦးစီးချုပ်ကဝင်ရောက်ဖြေရှင်းပေးပါဆိုပြီးတင်ပြတယ်လို့သိရပါတယ်ပါတီခေါင်းဆောင်တယောက်ကတော့တမတော်ကာကွယ်ရေးဦးစီးချုပ်အနေနဲ့အာဏာသိမ်းပြီးရွေးကောက်ပွဲကျင်းပပေးပါဆိုတဲ့သဘောမျိုးအထိတင်ပြတယ်လို့ဆိုပါတယ်ဒီတွေ့ဆုံမှုဟာနိုင်ငံရေးနဲ့သက်ဆိုင်တဲ့အပိုင်းဝဲရားမှာရောပြည်သူတွေကြားမှာပါအတော်လေးကိုခရရက်ခတ်သွားတဲ့တွေ့ဆုံမှုလို့ပြောနိုင်ပါတယ်။အဲ့ဒီတွေ့ဆုံပွဲဘလို့ဖြစ်လာတာလဲ။ဘသူတွေကဘာတွေဆွေးနွေးကြသလဲ။တမတော်ကာကွယ်ရေးဦးစီးချုပ်ကဘာတွေပြန်ပြောသလဲ။မြန်မာနိုင်ငံမှာဆက်အနာသိမ်းပွဲတစ်ခုဖြစ်လာနိုင်မလားဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။ဒီပတ်အဲ့ဒီအကြောင်းလေ့လာတင်ပြသွားပါမယ်
။ဒီခိုင်ပြိုးပါတီကစီစဉ်တဲ့တက်ချုံနဲ့နိုင်ငံရေးပါတီ34ပါတီတွေ့ဆုံပွဲမှာ2015ခုနှစ်ကပြည်ထောင်စုအဆင့်အနိုင်ရတဲ့ပါတီ5ပါတီပါပါတယ်။ပါတီ28ခုကတော့2015ရွေးကောက်ပွဲမှာလုံးဝအနိုင်ရခြင်းမရှိခဲ့သလိုပါတီတချို့ကတော့အခုမှရွေးကောက်ပွဲဝင်မဲ့ပါတီအသစ်တွေဖြစ်ပါတယ်2015ရွေးကောက်ပွဲရလည်းအရာပါတီ5ခုဟာပြည်ထောင်စုအဆင့်လွှတ်တော်မှာအမတ်49နေရာရခဲ့တာမို့တက်ချုပ်ကိုတွေ့ရမှာရွေးကောက်ခံအမတ်စုစုပေါင်း491ယောက်ရဲ့10ရာခိုင်နှုန်းလောက်ကိုကိုစားပြုတယ်လို့မှတ်ယူနိုင်ပါတယ်တချို့နဲ့မတွေ့ခင်ပါတီခေါင်းဆောင်တွေဟာတိခိုင်ဖြိုးရုံးချုပ်မှာအရင်စုစည်းပြီးဆွေးနွေးပွဲမှာအလုံးကိုစားတင်ပြမဲ့ပုံကို9ယောက်ကိုရွေးချယ်ပါတယ်။အဲ့ဒီပုံကိုတွေကတော့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခင်မောင်ဆွေ၊အမျိုးသားဒီမိုကရေစီပါတီတစ်ဥက္ကဋ္ဌဦးသိန်းညွန့်၊အမျိုးသားတွတ်တက်ရေးပါတီဥက္ကဋ္ဌဒေါက်တာနေစင်လက်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်နဲ့ပအိုးအမျိုးသားအဖွဲ့ချုပ် PNO ပါတီဒုတိယဥက္ကဋ္ဌဦးခွန်မောင်တောင်းတို့ပဲဖြစ်ပါတယ်။တက်ဆုံပွဲမှာဦးခင်မောင်ဆွေကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာဥပဒေချိုးဖောက်နေတယ်။ဒါကြောင့်လာမယ့်ရွေးကောက်ပွဲဟာတရားမျှတမှုမရှိနိုင်ဘူး။
ရွေးကောက်ပွဲပြီးသွားရင်လည်းတပါတီကြီးဆိုပြီးအနိုင်ကျင့်တော်မယ်ဒါကြောင့်ကော်မရှင်ဥက္ကဋ္ဌကိုဖယ်ရှားဖို့တက်မတော်ကကူညီပါလို့တင်ပြခဲ့ပါတယ်ဒီမိုကရေစီပါတီစေဥက္ကဋ္ဌဦးစင်းညွန့်ကတော့အဲ့ဒီထက်တည်တည်ကြကြအကြံပေးပါတယ်1960ခုနှစ်ပါလီမန်ဒီမိုကရေစီခေတ်ဦးနှုအစိုးရလက်ထက်မှာနိုင်ငံရေးဆိုင်ရာအကြတဲကြောင့်1996ပြောင်းရယူခဲ့ပြီး1968ပြည်ခဲ့တယ်။ဒါကြောင့်အခုလည်2008ဖွဲ့စည်းပုံကိုအသုံးပြုပြီးတမတော်ကအာဏာလွှဲပြောင်းရယူပြီးမှရွေးကောက်ပွဲကျင်းပပေးတဲ့ဆိုပြီးတင်ပြခဲ့တာပါ။ပြောရရင်တော့တမတော်ကာကွယ်ရေးဦးစီးချုပ်ကိုဆက်အာဏာသိမ်းဖို့တိုက်တွန်းခဲ့ကြတာမျိုးပါ။ဒီဆိုပွဲမှာတရားဝင်တင်ပြခွင့်ရသူ9ရောက်အပြင်ပုဂ္ဂိုလ်တချို့ကိုစကားပြောခွင့်ပေးခဲ့ပေမဲ့အဓိကကတော့ရွေးကောက်ပွဲကော်မရှင်ကိုအပြစ်တ
တယ်သူကတပ်မတော်မှာတိုက်ပွဲမှာဒဏ်ရာရတဲ့သူတွေရှိကြောင်းအဲ့ဒီလူတွေထဲမှာထိုင်ပြီးတော့အလုလုနိုင်တဲ့သူတွေပါဝင်ကြောင်းအရင်ကအဲ့ဒီလူတွေကိုအစိုးရဘက်ကကူးပြောင်းတာဝန်ထမ်းဆောင်ခွင့်ရခဲ့ပေမဲ့အခုနောက်ပိုင်းအဲ့ဒီလူတွေကိုအစိုးရဘက်ကဝန်ထမ်းအဖြစ်အလုခန့်ပေးတာမရှိလို့သူ့အနေနဲ့စိတ်မကောင်းဖြစ်ရကြောင်းရှမ်းပြည်နယ်ဘက်ကသူသွားတော့လဲပြည်သူတွေကတိုက်နယ်ဆေးရုံရှိပြီးဆရာဝန်မရှိတဲ့ကိစ္စမျိုးတင်ပြတာရှိကြောင်းသူ့အနေနဲ့တပ်မတော်ဘက်ကနေပတ်မိုးချင်ပေမဲ့အစိုးရဘက်ကခွင့်မပြုလို့စိတ်မကောင်းဖြစ်ရကြောင်းအလားတူဘာသာရေးလူမှုရေးကိစ္စတွေနဲ့ပတ်သက်ပြီးသူကလုပ်ပေးချင်ပေမဲ့အစိုးရဘက်ကနေကန့်သတ်ချက်တွေရှိနေတဲ့အကြောင်းရင်ဖွင့်သွားတာတွေ့ရပါတယ်
တိုက်ဆုံပွဲမှာနိုင်ငံရေးပါတီခေါင်းဆောင်တချို့တင်ပြတဲ့စစ်တပ်ကအာဏာလွှဲပြောင်းရယူပြီးရွေးကောက်ပွဲကိုကြီးကြပ်လုပ်ပေးဖို့ဆိုတဲ့အကြံပေးချက်ကိုတော့လက်ခံခဲ့ပုံမရပါဘူး။ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရွေးကောက်ပွဲဝင်ကြဖို့ပြည်သူတွေကိုမဲပေးဖို့နှိုးဆော်ကြဖို့ရွေးကောက်ပွဲတရားမျှတမှုရှိမရှိစောင့်ကြည့်ပြီးရွေးကောက်ပွဲနောက်ပိုင်းပေါ်ပေါက်လာတဲ့အခြေအနေပေါ်မူတည်ပြီးသူ့အနေနဲ့ဆက်လုပ်သွားမယ်လို့အဖြေပေးခဲ့ပါတယ်။မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးချိန်ကစတဲ့ရင်စစ်တပ်ကအာဏာလွှဲပြောင်းရယူမှုအာဏာသိမ်းမှု၃ချိန်ဖြစ်ခဲ့ပူပါတယ်။1958ခုနှစ်နဲ့1988ခုနှစ်တွေမှာတည်ဆဲအစိုးရကစစ်တပ်ကိုအာဏာလွှဲပြောင်းပေးတာဖြစ်လို့ဥပဒေကြောင်းအရဆိုတရားဝင်အာဏာလွှဲပြောင်းပေးမှုလို့ဆိုနိုင်ပါတယ်။1962ခုနှစ်ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆရာနာသိမ့်ပွဲကတော့ဖွဲ့စည်းပုံခြေခံဥပဒေကိုချိုးဖောက်လိုက်တာဖြစ်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ခဲ့တယ်လို့သတ်မှတ်နိုင်ပါတယ်။လက်ရှိတည်ဆဲ2008ဖွဲ့စည်းပုံမှာတော့တက်မတော်အနေနဲ့သူ့ဘာသူတိုင်းပြည်အာဏာကိုရယူနိုင်တဲ့ပြဋ္ဌာန်းချက်မျိုးတစ်ခုမှဖော်ပြထားတာမတွေ့ရပါဘူး။နိုင်ငံတော်သမဏအနေနဲ့တိုင်းပြည်မှာတကယ့်ကိုဆိုးရွားတဲ့အချုပ်အခြာအာဏာလက်လွတ်ဆုံးရှုံးစေမယ့်အခြေအနေမျိုးကြုံနေရပြီလို့ယူဆတဲ့အခါမှသာတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲပြောင်းပေးဖို့ပြဋ္ဌာန်းထားတာတွေ့နိုင်ပါတယ်။တနည်းပြောရရင်တော့နိုင်ငံတော်သမ္မတကမပေးရင်တက်ချုပ်အနေနဲ့တိုင်းပြည်အာဏာရယူဖို့ဆိုတာမဖြစ်နိုင်ပါဘူး
။လက်ရှိချိန်နဲ့အောက်မှာ NLD အစိုးရအဖွဲ့ရဲ့သမ္မတအနေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအကြောင်းတစ်စုံတစ်ခုကြောင့်အာဏာလွှဲပြောင်းပေးမယ်ဆိုတာမျိုးဟာအလွန်မဖြစ်နိုင်တဲ့ကိစ္စပါ။အဖြစ်ပေကတော့တက်ချုပ်အနေနဲ့ဖွဲ့စည်းဖို့အရာတရားဝင်အားဖြင့်တိုက်ပီအာနာရလာဖို့ဆိုတာမဖြစ်နိုင်ပါဘူးဒီအတွက်တိုက်ပီရဲ့အာနာရရက်ကိုကို့ဖာသာကိုရယူခြင်းနဲ့ဆိုရင်1962ခုနှစ်တုန်းကဗိုလ်ချုပ်ကြီးနေဝင်လုပ်ခဲ့သလိုဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးနိုင်ငံတော်ပုံကံမှုကျူးလွန်ဆက်အာနာသိမ်းပြီးမှရမဲ့သဘောသက်ရောက်နေတာတွေ့ရပါတယ်လက်ရှိအခြေအနေရအဲ့ဒီလိုအကောင့်ထဲပေါ်ဖို့ဆိုတာကလည်းသိပ်ပြီးလွယ်ကူတဲ့ကိစ္စမျိုးတော့မဟုတ်ပါဘူးတမတော်တက်တွင်အခြေအနေပြည်သူတွေရဲ့အခြေအနေမြန်မာနိုင်ငံကအခြေအနေအထူးချက်ဖြစ်တိုင်းနောက်ကနေရပ်တည်ပေးတဲ့အိန္ဒိယအင်အားကြီးတရုတ်နိုင်ငံနဲ့ဆက်ဆံရေးအစအစအရာရာချင်းချင်းတွဲဆရမှာဖြစ်တဲ့အပြင်တမတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ဖို့အဓိကတာဝန်ရှိတယ်လို့ခံယူထားတာကြောင့်ပါလက်ရှိနိုင်ငံရေးပါတီခေါင်းဆောင်တချို့တမတော်ကာကွယ်ရေးဦးစီးချုပ်စီသွားပြီးအကြံပေးသလိုဆရာနာသိမ်းပွဲတစ်ခုပေါ်ပေါက်မဲ့အလားအလာမတွေ့မပြေရသေးကြောင်းပါ
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတစ်ချင်းတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြောမှတ်ချက်တွေရေးသွားကြတဲ့သောရရှင်တွေရဲ့မှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရဲ့။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြောင်း Internet ခက်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါပြီကျေးဇူးတင်ပါတယ်လို့ရေးလာပါတယ် ဟုတ်ကဲ့အခုလောက်နှိမ့်ရှိလာများနားဆင်အားပေးလာတဲ့တော်ရရှင်စီစွားဖြစ်ဖြစ်ကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ချင်။သူလေးဆိုတဲ့တော်ရရှင်ကတော့ရေဒီယိုကညနေပိုင်းသတင်းတွေလိုင်းဖမ်းလို့မရပါတဲ့။လိုင်းပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ကျေးဇူးပြုပြီးပြောပေးပါတဲ့။ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ Messenger ပေါ်မှာပြန်ပြီး message ပို့ထားပါတယ်ရှင်။ကျွန်မတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးပို့ပေးလိုက်ပါတယ်နော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိမီတာလိုင်းတွေကိုလည်းကျမတို့ရဲ့ရေဒီယိုအစီအစဉ်တွေမှာကြေညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိမီတာလိုင်းတွေကိုပြောပြပေးနေပါတယ်ရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြောနားဆင်တာပါ။ VOE မနေ့မအားလို့အခုမှနားဆင်ပါတယ်။အားပေးနေပါတယ်လို့ရေးလာပါတယ်။ဟုတ်ကဲ့ပါ။ရတဲ့အချိန်အတွင်းမှာအပြည့်အဝနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။ကျွန်မတို့ရဲ့အစီအစဉ်ဟောင်းတွေကိုကျွန်မတို့ရဲ့ဒီ VOE မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voenews.com မှာတွားပြပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျွန်တော် Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြတင်ထားပေးပါရစေနော်။နောက်ထပ်တော်ရရှင်တစ်ယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြည့်ရှုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါ။ကျွန်တော်တို့အစီအစဉ်တွေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါ။နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်။ရုပ်မြင်သံကြားကဆိုရင်လည်းနောက်တစ်နေ့အစီအစဉ်မပြောင်းရင်ထိဓာတ်ရိုက်မှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်လေးဆိုရင်ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ည9နာရီကနေ10နာရီတစ်ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။အားရီကို Facebook မှာဓာတ်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်။ကျွန်တော်တို့ Facebook စာမျက်နှာ VOE မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်။ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောဓာတ်ရိုက်ထုတ်လွှင့်ပေးတာကျွန်တော်တို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်။ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တကိုထုတ်လွှင့်ပေးပါရစေ။ဒါနဲ့မှအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါရနော်။အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ VOE ကိုစိတ်နှပြကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တော့ဆုမွန်ကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးရေးလာတဲ့တကုံမျိုးတကတော်ရရှင်ဥလာထွန်းဖြစ်ပါရ။
ဗီယိုရဲ့တည်နေတဲ့တင်ဆောင်ပါသုတဘောင်းဆောင်တင်ဆက်မှုတွေဟာအထူးတလည်ပြည့်စုံကောင်းမွန်လို့ကျင့်တဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါဒီလိုသိရတာဟာဗီယိုရဲ့ပြည့်စုံတဲ့တင်ထနာကြီးရဲ့ကျေးဇူးကြောင့်ပါတင်ဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည့်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်သိပ္ပံနဲ့ဉာဏ်ပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးဉာဏ်ပညာတိုးတက်မှုကလည်းအံ့မခံပါဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွေဆုံးဂျန်ကြီးတွေကိုတွေ့ရှိတန်လောနိုင်တာမို့လို့ဉာဏ်ရည်နဲ့မှတ်ဉာဏ်ကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ဂျင်းနဲ့ဆရာကောင်းပါလဲ။ကျွန်တော်ကတော့တွားလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုခုတည်းကြီးနားနေတော့မှပဲ။ဘာလဲဆိုတော့ခမည်းတော်ဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာ။ဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှဆိုတဲ့စကားပါ။ကျွန်တော်ချက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပြရဲ့ကဗျာတွေးမိတိုင်းအယိုးနာပြီးအမျိုးသားဆဲကျင်တော့တယ်လေးဆိုတဲ့စပါ
။ဟုတ်ကဲ့ပါ။တော်ရရှင်ဦးလာထွန်းကတွင်းမိတိုင်းအယိုးနာတဲ့အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ကြီးလာခဲ့ပါရင်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်ရဲ့ကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာရီကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူရဲ့ကိုပိုင်းဉာဏ်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကအလူခွင့်ရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းစိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ VOE ရေ
မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်အောင်စုကဝေဖန်တာတွေပေါ်မှာတည်တော်ရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။တော်ရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရေးပေါ်မှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမိစားဘုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မမှလုံးစေချင်ပါရဲ့ခင်ဗျာ
။ဖြေမစေးကြောက်တေရှာတဲ့မိစားဘုံတွေခဏခဏပြိုကျပြီးတော့လူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရနဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါရဲ့နော်။စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မိစားဘုံအမြင့်ဘလောက်ဆိုတာကြက်မက်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါရဲ့။ကိုစက်ပြတော်ရှင်ဒီသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရှင်းဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့စာရီကိုဝေမျှပေးကြပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်တဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရှင်ရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်ဆုံးသတ်ပေးကြပါတယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမဆင်နေဆိုတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့။မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါ။ဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာမှန်မဗျာ။နိုးရာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာ။ကိုယ်လိုက်လို့သလား၊ကွန်သလား၊ comment ပေးသလားကိုပြောချင်တာထင်ပါတယ်နော်။စဲသလားဆိုတာပေါ့။ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှိုးထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပေးတဲ့တက်တီဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွဲလွဲကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါရဲ့နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြည့်ရလောက်အောင်မူရစီဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်နေရဲ့စာရင်မှတ်ချက်တွေကိုဒီမှာရင်ရက်ချင်ပါတယ်တေးတောင်းလာရဲ့တော်ရရှင်နေအတွက်မြန်မာသတင်းလေးတပုတ်တေးလက်ဆောင်ပေးဖို့မှာဖြစ်ပါတယ်နော်ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါလိမ့်။ Email ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါလိမ့်။Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါရဲ့နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာသတင်းလေးတစ်ပုတ်တေးလက်ဆောင်တောင်းထားရဲ့တော်ရရှင် Facebook ပေါ်ကနေပြောဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါရင်ထွေးတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါရင်မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးမြစ်တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင် Okay ထွေးတော်ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီတေးတောင်းထားတဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြပါအောင်ရှင်
မြန်မာစီရခသိမ်းပျော်ရွှင်ပါစီလူခသိမ်းအကုန်စံတရီအလုံးကြည်စုံညို
ဒီမှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်ပြန်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးနားဆင်နိုင်သလိုမျိုး View ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးသွားပြီးနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ View ကိုလည်းစာရေးကြပါအောင်နော်။သောရဆင်းနေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ Need a good will need a die to learn and give it in me to shine galanya la pa di bu Matima says Banya for Bazin. Matima Taya Chenye Ja Bazin. The Luna Ladunya to the Tobago Sinapa. Chillen Chenye Tizu.
Akusa be Gavadalara, Tuja at the Nilly Rigo, Tinja Bibame, Corona Kayoga, Kala, Dwin, She Uyabaga, Levia Nanganga, Panlong in Dekugan Rigafuha, Dida Gan, Kito Ederigo, Swiss on Nibare. ဒိမတ်နိုင်ငံကတက္ကသိုလ်ကျောင်းသူတယောက်ဟာသူ့ဘာသာသူပိုးတန့်စင်နိုင်တဲ့နှာခေါင်းသီးတစ်မျိုးကိုတီထွင်လိုက်ပါတယ်ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူပေတို့ကတင်ဆက်ထားပါတယ
်အရှေ့ဥရောပမှာရှိတဲ့လက်ဗီယာနိုင်ငံကဖန်လုံအိမ်တဲခုခံလေးတစ်ခုဟာဒေသခံခီးသွွားဧည့်သည်တွေကိုဆွဲဆောင်နေပါတယ်ဒီတဲခုခံကိုကွာကြအမျိုးသားဥယျာဉ်ကြီးတွေကအမတာမြစ်ပေါ်မှာကျူးရမ်းနဲ့တွေ့ချိတ်တိဆောက်ထားတာပါကျိုးရမော်မှာလဲအရှိနဲ့အနောက်အဝေးထင်းဝင်ပုံးနဲ့ထိန်းချုပ်ပြီးရွေးလျားနိုင်ပါတယ်လူနှစ်ယောက်ဖမ်းလို့အိမ်ထဲမှာတဲခုနိုင်မှာဖြစ်ပြီးတင်ရကိုအမေရိကန်ဒေါ်လာ190လောက်ကျပါတယ်မနက်စာနဲ့ညစာစားဖို့ကတော့တက်တက်ဝယ်ရမှာဖြစ်ပြီးကော်ဖီဝိုင်နဲ့ကိန့်မှုအစားအသောက်တွေအတွက်တယောက်ကိုဒေါ်လာ40ထပ်ပြီးတော့ပေးရပါတယ်ဖမ်းလို့အိမ်အတွင်းမှာတော့နှစ်ယောက်အိတ်ခရင်တစ်လုံးပါပြီးရေချိုးကန်းအိမ်သာတော့မပါပါဘူးညသာတိစိတ်မှုကိုခံစားနိုင်ပြီးနေ့ပတ်မှာတော့စည်းစင်းနေတဲ့မြေရဲ့အလှပကိုခံစားနိုင်မှာပါအခုလိုဖန်လုံးအိမ်မှာခစ်သစ်အိမ်သာနဲ့ရေချိုးကမပါပေမဲ့လို့တဘာဝပတ်ဝန်းကျင်ရဲ့အလှပကြောင့်ဒီနေ့နွေရာသီတစ်ခုလုံးတဲခိုခြင်းတဲ့သူတွေတန်းစီနေကြပါတယ
်မက္ကဆီကိုနိုင်ငံမြောက်ပိုင်းကမွန်ထရီမြို့ကလေးမှာပညာကုမ္ပဏီတစ်ခုကဖန်လုံးအိမ်ကားတစ်စီးကိုတီထွင်ပြီးမွေးကင်းစကလေးတွေကိုသူတို့ရဲ့ဆွေမျိုးသားချင်းတွေကြည့်နိုင်အောင်စီစဉ်ပေးနေပါဗျ။ဖန်လုံရင်ကားထဲမှာမွေးကင်းစကလေးနဲ့မိဘတွေမဝင်ခင်ပိုးသက်ဆေးတွေနဲ့တေချာတန့်စင်ထားပါဗျ။ကလေးကိုကြည့်ကျင်တဲ့အဖိုးအဖွားဆွေမျိုးတွေကကားနဲ့လာကြည့်ရမှာဖြစ်ပြီးတိတ်ရင်နေတဲ့ဆွေမျိုးမှသာမှန်အကန်အားကိုကတ်ကြည့်ခွင့်ရမှာပါ။ကိုရိုနာကပ်ရောဂါကာလအတွင်းဗိုင်းရပ်စ်ပိုးမကူးစက်အောင်လှုပ်ဆောင်တဲ့အစီအစဉ်တစ်ခုဖြစ်ပြီးတော့ဒီဖန်လုံရင်ကားကိုအသုံးပြုဖို့အတွက်တနိုင်ကိုအမေရိကန်ဒေါ်လာ40လောက်ကျသင့်ပါပါ။အဒမ်အာနက်စတိုဂွန်ဇာလက်စ်ကဒီဖန်လိုဝင်ကားအချင်ချင်ကိုစဉ်စားတီထွင်ခဲ့တာဖြစ်ပြီးတော့သူ့သမီးလေးမွေးတဲ့အချိန်မှာအသက်65နှစ်အရွယ်အ
ဖွားဖြစ်သူကြီးစုနိုင်ဖို့အတွက်ဖန်တီးခဲ့တာပ
ါဒီနေ့နိုင်ငံတက္ကသိုလ်ကျောင်းသူတယောက်ကတော့သူ့ဘာသာသူပူးချန့်ဆင်နိုင်တဲ့နှာခေါင်းစီတစ်မျိုးကိုတီထွင်လိုက်ပါတယ်တပန်းကျောင်းသူတယောက်ဖြစ်တဲ့ဆာရာလီခရော့ခာ UV ခရမ်းတော်ရောင်စီနဲ့သူ့ဘာသာသူပူးတက်နိုင်တဲ့နှာခေါင်းစီကိုတီထွင်လိုက်တာပါUV ခရမ်းတော်ရောင်စီကိုဖက်တီးရီးယားတွေစန့်စင်ဖို့သိပ္ပံပညာရှင်တွေကငခုကလေးကသုံးနေတာဖြစ်ပြီးဗိုင်းရပickets တွေစန့်စင်ဖို့အတွက်ကိုတော့လုံလောက်တဲ့ UV ပမာဏပေးနိုင်ဖို့လိုပါတယ်။ခရော့ခ်ရဲ့နှာခေါင်းစီမှာတက်ထူအောက်ဆိုက်တွေတုံ့လင်းထားတာဖြစ်ပြီးတော့ UV ခရမ်းတော်ရောင်စီထုတ်လုပ်နိုင်တဲ့ဖန်ဆောင်ကိုလည်းတခါလေးတွဲချုပ်ထားပါတယ်။ဒီဖန်ဆောင်လေးတွေကိုဝိုင်ယာကျိုးနဲ့ဘက်ထရီချိတ်ဆက်ထားတာပါ။ UV မီးတွေကိုဖွင့်လိုက်တဲ့အခါမှာတက်ထူအောက်ဆိုက်မျက်နှာပြင်ပေါ်ကဗိုင်းရပ်တွေကိုစန့်စင်ကြည့်တာဖြစ်သွားပါတယ်။အဒီနောက်နှာခေါင်းစီကိုပြန်ပြီးတော့လည်းသုံးနိုင်ပါတယ်။ဒီနှာခေါင်းစီကိုခရော့ကသူ့ရဲ့မဟာသိပ္ပံပွဲအတွက်ရည်ရွယ်ဖန်တီးခဲ့တာဖြစ်ပြီးနှာခေါင်းစီထက်မျက်နှာပြင်ပိုကြီးတဲ့နေရာတွေမှာပိုးတက်နိုင်ဖို့ရည်ရွယ်ထားတာပ
ါ။တရုတ်နိုင်ငံကအပျော်တမ်းမော်ဒယ်လုပ်နေတဲ့အဖွားလေးယောက်ဟာပြီးခဲ့တဲ့အပတ်ဂျာတာဘရီနီကမြို့တော်ဘေကျင်းကလမ်းမရီမှာနှာခေါင်းစီမတက်ဖဲလမ်းလျှောက်ခဲ့ကြပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းဖြေလျှော့မှုတွေလုပ်ပေးပြီးတဲ့နောက်ပိုင်းဘဝဟာပုံမှန်ပြန်ဖြစ်လာပြီဆိုတာပြကျင်တဲ့အတွက်အခုလိုမော်ဒယ်လျှောက်ခဲ့ကြတာပါသူတို့အဖွဲ့ကို Glamour Beijing လို့နာမည်ပေးထားတာဖြစ်ပြီးတော့အသက်60ကျော်အရွယ်အမျိုးသမီး၄ဦးပါဝင်ပါတယ်ပြီးခဲ့တဲ့နှစ်ကလည်းအခုလိုတရုတ်ရိုးရာဝတ်စုံပေါင်အထိခွဲထားတဲ့စကတ်အကွဲချင်းပေါင်ကိုဝတ်ဆင်ပြီးဈေးဆိုင်တွေအများကြီးရှိတဲ့ရက်ွက်ထဲမှာလမ်းလျှောက်ပြတဲ့ဗီဒီယိုဟာနာမည်ကြီးသွားခဲ့ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအခြေညာပေးသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေမပြတ်နိုင်အောင်အသက်12နှစ်နဲ့အထက်ကလေးတွေအနေနဲ့လူကြီးတွေလိုပဲနှာခေါင်းစီးမျက်နှာဖုံးတွေတက်တင်ပြီးတော့အသက်6နှစ်ကနေ17နှစ်ကြားကလေးတွေအနေနဲ့တော့ကူးစက်မှုအန္တရာယ်ရလိုအပ်သလိုနှာခေါင်းစီးတွေတက်တင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO နဲ့ကုလသမဂ္ဂကလေးငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အဖွဲ့တွေကပြောလိုက်ပါတယ်အဲ့ဒါနဲ့ကြည့်ချက်ကလေးတွေဟာကလေးငယ်တွေထက်ရောဂါကူးစက်ပြန့်နှံ့မှုတွေကိုပိုပြီးတော့ဖြစ်စေနိုင်တယ်လို့အဲ့ဒီအဖွဲ့အစည်းကပြောပါတယ်။ဒါပေမဲ့အသက်9နှစ်ယောက်ကလေးတွေကတော့နှာခေါင်းစီးတွေမဖြစ်မနေတက်ဖို့မလိုဘူးလို့ပြောပါတယ်။ကွာတော်မှာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ 23.2 သန်းကျော်နဲ့သေဆုံးသူ8သိန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်ခင်ဗျာ။အာရှနိုင်ငံတွေဘက်မှာတော့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူအရေအတွက်ဟာ3သန်းကျော်သွားပြီဖြစ်ပါတယ်။အိန္ဒိယမှာဒီနေ့ဗိုင်းရပ်စ်နောက်ထပ်ကူးစက်ခံရသူ6900ကျော်နဲ့သေဆုံးသူ912ယောက်ရှိခဲ့တာကြောင့်ရောဂါကူးစက်သူဦးရေဟာ3400ကျော်သွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။နော်ကိုရီးယားနိုင်ငံမှာတော့ဒီနေ့မှာနောက်ထပ်ဗိုင်းရပ်စ်ကူးစက်သူ398ယောက်ရှိခဲ့တဲ့အတွက်ကူးစက်မှုတွေရာနဲ့ချီဖြစ်တာဟာအခုဆိုရင်10ရက်သက်တိုက်ရှိသွားပြီဖြစ်ပါတယ်။ကူးစက်မှုတွေဟာပြည်နယ်ဒေသ18ခုလုံးမှာပြန်တိုးလာနေတဲ့အတွက်ရောဂါကူးစက်မှုအဆိုးဆုံးဖြစ်ခဲ့တဲ့ပြီးခဲ့တဲ့ຫນွေဥပောက်ကာလကယောဂါကူးစက်မှုနှုန်းလောက်နီးနီးဖြစ်လာနေပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ကယောဂါပြန်ဖြစ်ဖို့နည်းနည်းပဲလိုတော့တယ်လို့ယောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးချုပ်ကပြောလိုက်ပါတယ်။မြန်မာနိုင်ငံတဝမ်းမှာ2010ခုနှစ်ကနေ2020ဇူလိုင်လအထိဖြစ်ခဲ့တဲ့လူခွင်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမှတ်တမ်းတင်ထားတဲ့စာမျက်နှာ151မျက်နှာပါအစီအခံစာတစ်စောင်ကိုနိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်လိုက်ပါတယ်။တနိုင်ငံလုံးပြစ်ခတ်ရဆိုင်ရေးသဘောတူစာချုပ်ကို2015ခုနှစ်မှာလက်မှတ်ရေးထိုးခဲ့ကြပေမဲ့နိုင်ငံတွင်းတချို့နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးပဋိပက္ခတွေအတွင်းနေထိုင်နေကြတဲ့သူတွေဟာလူခွင့်ချိုးဖောက်မှုတွေကိုဆက်လက်ကျူးလွန်ခံရသေးဖြစ်တယ်လို့ပြောပါတယ်။နိုင်ငံတော်ကလူခွင့်ချိုးဖောက်မှုတွေကိုသက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေလွတ်တော်တွေနိုင်ငံရေးပါတီတွေအရပ်ဖတ်အဖွဲ့အစည်းတွေနဲ့ပြည်သူတွေသိရှိပြီးတော့လာမယ့်2020ရွေးကောက်ပွဲအလွန်ဖြစ်ပေါ်လာမယ့်အစိုးရနဲ့လွှတ်တော်တွေအနေနဲ့လူခွင့်ရေးကိုအခြေခံတဲ့ဂရီကုတ်တွေမူဝါဒတွေအစီအမံတွေနဲ့တရားဥပဒေစိုးမိုးရေးဖြစ်လာဖို့ရည်ရွယ်တယ်လို့ဆိုပါတယ်။နိုင်ငံရေးကျင်းသားတွေပါဝင်လူခွင့်ရေးချိုးဖောက်ခံရသူတွေအတွက်ထိခိုက်နင်းနာမှုတွေကိုပြန်လည်ကုစားပေးမှုဆိုင်ရာဥပဒေတရက်ကိုလည်းလွှတ်တော်အနေနဲ့ပြဋ္ဌာန်းဖို့လိုအပ်တယ်လို့ဒီအစီအခံစာထဲမှာတိုက်တွန်းဖော်ပြထားပါတယ်ခင်ဗျာ။ဒီနေ့ဝင်နေညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ။ COVID-19 ရေးပေါ်အခြေအနေအရဗီဒီယိုမြန်မာဝိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါဗျ။ပုံမှန်တင်ဆက်ပေးနေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောမှာယာယီရက်ဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဗီဒီယိုအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ညစောပါနော်။
This program has come to you from the Voice of America.